မြန်မာနိုင်ငံရခိုင်နောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်နဲ့တိုင်တပ်ဖွဲ့ AA တို့အကြားဒီလအစောပိုင်းကတည်းကပြန်ပြီးတော့ဆလာတဲ့စစ်ပွဲတွေကြောင့်အထူးခိုက်ဆုံးကတော့ဒေသခံတွေဖြစ်ပါတယ်။တိုက်ပွဲကကြီးကြံနေကြောင့်ဒေသခံတွေဟာနေညာမဆိုင်ဘေးလွယာကိုထွက်ပြေးခဲ့ကြရပြီးတော့သူတို့ရဲ့နေအိမ်တွေကိုဘယ်တော့ပြန်နိုင်မလဲဆိုတာကလည်းမသိနိုင်သေးပါဘူး။ရွာသားတွေကိုတွေ့ပြောပြထားတာတွေကိုတော့မအေးစံနာကျော်ပြောပြပေးပါရှင်။
လူမျိုးရေးပြည်ပခါရေးဆူဆူရွရွဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တိမ်းပေါင်းများစွာထွက်ပြေးသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဇင်ဘာလအစောပိုင်းကတည်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဖြစ်နေလို့အဲ့ဒီကကအိုးအိမ်စွန့်ခွာထွက်ပြေးရသူ6000လောက်ရှိသွားပါပြီ။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တော့ကဘူးစရောင်မြို့မှာရှိတဲ့ရဲကင်းစခန်၄ခုကို AA လက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်13ဦးသေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်ပတ်ကြာမှာတိုက်ပွဲတွေပိုတိုးဖြစ်လာနေရပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ချင်းပြည်နယ်ပလဲဝမြို့မှာတိုက်ပွဲဖြစ်ပွားကျေးရွာရင်းနာလက်နေကြီးကြီးကြောက်ပြီးတော့ရွာသားတွေထွက်ပြေးခဲ့ရပါတယ်။ဘူးစရောင်မြို့နယ်မှာတော့တရက်ကျင်ကျေးရွာအုပ်စုကမြို့တိုင်းရင်းနာကျေးရွာကျေးရွာဖြစ်တဲ့အလဲကျောင်းကျေးရွာမှာ73ရက်နေကလေးကတိုက်ပွဲတွေစတင်ဖြစ်ပွားပြီးတော့ရွာသူရွာသားရကြောထွက်ပြေးခဲ့ရပါတယ်။အဲ့ဒါရွာသားတို့ဖြစ်တဲ့ကုဇော်ဝင်းကအဲ့ဒီတရင်ဌာနကိုသူ့ရဲ့အတွေ့အကြုံကိုပြောပြပါမယ်
။ရှင်ပြောရင်ကျွန်တော်ကတော့အဲ့ရတော့မထားနိုင်ဘူးပေါ့။ရှင်းနိုင်ဆိုလို့ရှိရင်တော့ဆိုပြီးမရှိပါသေးဘူး။ဘာအဲ့ရှင်မကျွန်တော်ကဒီတမန်ရံကားရံနဲ့ချက်ချင်းထားပြရဖို့ပြ။ဘယ်သူမှအဲ့လိုမျိုးဂူတလုံးတွေပဲဒီဝစားရည်တွေကိုဝတ်ထားတဲ့ဝစားရည်တွေပဲထွက်ပြရတယ်။အဆုံးတော့ကိုကန်ထားတဲ့အမြင်နဲ့ဆောင်ထားတဲ့ဖုံးလို့မှမယူလာနိုင်ဘူး
။စနစ်ကနှစ်ကုံပိုင်းကလေးကဖြစ်ပွားခဲ့တဲ့ဒီဆေးရည်ပဋိပက္ခကြောင့်စီရင်ဆောင်ဒုက္ခတွေတွေအတွက်လက်တလောအကူအညီတွေပို့ပြီးတော့လိုအပ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာကုညီကျေစည်ရေးလှုပ်ဆောင်နေမှုကိုလုံလုံရေးစိုးရိမ်မှုကြောင့်ရခိုင်ပြည်နယ်အစိုးရကတားမြစ်ထားပါတယ်။ ICRC နိုင်ငံတကာကြက်ချင်နေဖွဲ့နဲ့ကုလသမဂ္ဂစားနယ်ရိက္ခာအဖွဲ့ WFP တို့ကိုတော့ဆက်လက်လုပ်ကိုင်ခွင့်ပေးထားပြီးတော့တခြားကုညီထောက်ပံ့မှုတွေကိုတားထားတာဖြစ်ပါတယ်။ဒီလိုတားမြစ်မှုဟာဒေသခံ9000လောက်မကပေါ်မှာရိုက်ခတ်မှုတွေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုအခြေအနေမှာဒုက္ခတွေရဲ့အနေနဲ့လည်းသူတို့ရဲ့နေရရဲ့အနာဂတ်အတွက်အဆိုးယုံနေကြတာပါ။အလေးကြောင့်ကျေးရွာသူမူလာရန်ပြဆရာမလေးမနိုးစင်ထုံကတော့သူ့ရဲ့ရွာကိုဘယ်တော့ပြန်နိုင်မလဲမသိသေးဘူးလို့ဆိုပါတယ်
။ရွာကိုပြန်ဖို့တော့လုံးဝမဖြစ်နိုင်တော့ဘူးလို့တစ်ချပြဘူးလို့ပြောတယ်။စိတ်ထဲမှာတော့အများအားစောက်စိတ်ပဲရှိတဲ့ရောင်ပြန်ကျင်လာပဲ
အခုလိုမျိုးအစိုးရတက်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အားမှာစေရေးပဋိပက္ခဖြစ်ပွားနေချိန်မှာပဲရခိုင်ဒေသခံတွေ AA နဲ့ဆက်သွယ်လို့ဆိုပြီးစစ်စစ်မင်းမြန်းခံရတာဖမ်းဆီးတရားဆွဲခံရတာတွေလည်းရှိပါတယ်ဒေသခံတွေနဲ့ပေါင်းပြီး AA ဖွဲ့အနေနဲ့ဒေသအတွင်းမှာစိတ်ဝင်လှုပ်ရှားမှုတွေလုပ်လို့မရအောင်လို့နေမြေလုံခြုံရေးကိုကြက်မှတ်ဆောင်ရွက်နေတယ်လို့လည်းတရင်ထုတ်ပြန်ထားပါအေးအေးအဖွဲ့အတွက်ဆက်ကြည့်ကောက်ခံပေးတာလုံလုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ရင်းနဲ့တရင်ပေးပို့တာတွေတွေ့ရင်တော့တရားဥပဒေနဲ့အရေးယူနိုင်ဖို့ဆက်ပြီးတော့စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့ကပဲစစ်တပ်ကကြေညာထားပါတယ်။ဒီလိုမျိုးတန်တရားဝင်ခံရတဲ့အခြေအနေနဲ့ဖမ်းဆီးမှုတွေဖြစ်နေတဲ့အပြင်လုံလုံရေးအတွက်တာဝန်မကျေပုံမှာစိုးရိမ်လို့ကျေးရွာအုပ်ချုပ်ရေးမှုတချို့ယာယီကနှုတ်ထွက်ခြင်းနဲ့လို့ပြောနေကြတာတွေလည်းရှိပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစင်ကတော့ဒီစီရေးပဋိပက္ခဟာဒေသခံတွေအတွက်ယုံကြည်မှုအပိုင်းကိုပါပြက်ပြားစေတယ်လို့အခုလိုပြောပါတယ်
။အခုလည်းရဲကြီးကိုဝင်တိုက်တဲ့အတွက် AA ဟာအကြမ်းဖက်တမဖြစ်တယ်ရခိုင်တွေဟာအကြမ်းဖက်ကိုပါဖြစ်တယ်ဆိုတော့ကျမတို့ကလည်းလက်သိဆိုင်ရင်းတစ်ထိပ်နားတဲ့အဆင့်မဟုတ်ဘူးအသေးပါနားသွားတယ်
အခုလက်ရှိနေထားမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေရဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒေသခံတွေကမှစိုးရိမ်မှုတွေပိုပြီးတိုးလာတဲ့အပြင်အခုအကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်လည်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရင်ဆက်ပြီးတော့ကန့်သတ်ထားမယ်ဆိုရင်တော့စစ်ဘေးတင်ပြည်သူတွေကြားကနေပြီးတော့အထိနာမှာဖြစ်တဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေကြသူတွေစုရေးအကြံအစည်တွေကပြောနေကြပါရဲ့ရှင်